CM မျိုးသား CM KNU တပ်မှငါထိ ंछ ုပ်နယ်မြေဖားပေါ်ခရိုင်အတွင်းမှာအခြေချတပ်ဆွဲထားတဲ့စစ်ကောင်စီရဲ့စခန်းနေထပ်မံဆွန့်ခွာထွက်ပြေးသွားကြောင်း KNU တပ်မှငါကမေလ6ရက်နေ့မှာသတင်းထုတ်ပြန်ခဲ့တာပါတန်လင်းမြစ်တလျှောက်စစ်ကောင်စီရဲ့တပ်စခန်းနေအပြင်ဖားပေါ်ခရိုင်ထဲကတပ်စခန်းအတော်များများဆွန့်ခွာသွားတာကိုတွေ့ရတယ်ဆိုပြီးတပ်မှငါနေမြေကစီရေးအခြေအနေနဲ့နှိစက်သူတို့က VOA ကိုပြောပါတယ်
အဲ့ငါဘက်ထဲမှာတော့ဒီမန်နပလောမှာတော့တခုတော့သူတို့ chief coach ကတခုတော့သူတို့ဟိုရင်ဆုတ်ခွာတော့ရှိတယ်အကောင်လုံးဆိုရင်၅ခုတော့မကပါဘူးစကန်းရတော့သူကြောင့်လေအခုအတွင်းပဲဒီမှာလဲသူတို့ဆုတ်ခွာကြတော့များတော့ဒီပပွန်ဒီဘက်အပေါ်ပဲကြောပါလဲကြွရတယ်သူတို့ဆုတ်ခွာကြတော့သုံးဝဲထားသုံးဝဲထားတော့သူတို့ဆုတ်သွားပြီလေကော့ကော့ထားတော့ဘာလို့သူတို့ဆုတ်သွားပြီဒါလဲအ
ေဗီလာအတွင်းဆုတ်ခွာသွားခဲ့တဲ့ဖပွန်ခရိုင်တွင်းကစစ်ကောင်စီရဲ့တပ်စခန်းတွေကတော့သူ့မွဲထားကော့ကော့ထားညာတညိုးကျိုးဟော်မူဒဲနဲ့မဲဝေပလဲကျိုးစခန်းတို့ဖြစ်ကြတယ်လို့ဆိုပါတယ်။စုတ်ခွာသွားတာကတော့ KNUPD ရဲ့ပူးပေါင်းတပ်တွေနယ်မြေကစစ်တောင်းတွေကတိုက်ခိုက်တာကြောင့်လည်းဖြစ်တယ်လို့နယ်မြေတစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးလိုက်ရတဲ့အတွက်တပ်စခန်းလုံခြုံမှုမရှိတာကုန်းလန်းကနေလက်နက်ခဲယံစားနပ်ရိက္ခာတပ်အကူတွေမလာနိုင်တာတွေကြောင့်လည်းလက်လွတ်လိုက်ရတာဖြစ်တယ်လို့ယူဆရတယ်လို့လည်းပြောပါတယ်
။ဟုတ်ကဲ့ဘယ်လိုပြောဆိုတော့ဒီကဝိုင်းဝန်းပိတ်ဆို့ထားတဲ့ပုံမှာလည်းပါတယ်နောက်ပြီးတော့တချို့ကသူတို့ဒီတရိတ်ခါပိုင်းတွေပါတယ်သူတို့ထောက်ဖို့တွေသူတို့အတွက်ဟိုဘယ်လိုလဲအဆင်ပြေတော့တဲ့ပိုင်းတွေသူတို့ဆက်ရတည်ဖို့ဆိုတာလည်းဒီရိတ်ခါပိုင်းတော့ဒီတချို့နေထိုင်မှုပိုင်းတွေမလို့ကြောင့်လည်းပါတော့နော်အဲ့ဒါခဲမီကြောင့်လည်းသူတို့မလွယ်ဘူးလေဘာဖြစ်လို့ဆိုတော့ရိတ်ခါတွေအစသူတို့မဟုတ်ဘူးလားထောက်ဖို့မလုပ်နိုင်တဲ့ခါကျတော့သူတို့အတွက်ပုံပြီးတော့ဆက်တွေ့လာတော့
စစ်ကောင်စီကတော့အခုလိုမျိုးတပ်စခန်းတွေလက်လွတ်လိုက်ရတာနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူး2024ခုနှစ်နှစ်ဆကစပြီးမော်ဖူးဖြူဟာစခန်းအပါအဝင်စခန်း၈ခုထဲမှာ ਨੇ ဆွန့်ခွာထွက်ပြေးသွားတယ်ဆိုပြီး KNLA တပ်မ9ရဲ့ထုတ်ပြန်ချက်အရသိရှိရပါတယ်။ဖာပေါ်မြို့နာကစစ်ကောင်စီတပ်ဖြစ်တဲ့ခမရ434ခလာရ19တပ်ရင်းတွေကိုလည်းသိမ်းပိုက်ထားပြီးဖာပေါ်မြို့ကိုလည်း KNLA PDF တပ်တွေကမလကစပြီးထိန်းချုပ်ထားပါတယ်။အဲ့ဒီဒေသကအုပ်ချုပ်ရေးအဖွဲ့တွေလည်းအခြေချလို့မရပဲရုံးတွေကိုထားပြီးတာဝန်ကနေအသီးသီးနှုတ်ထွက်သွားတာတွေလည်းရှိခဲ့ပါတယ်ရှင်။